င်္ဂလာပ
ါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အတွက်ပထမဆုံးပဲခူးတိုင်းတာယာဝတီခရိုင်ဘက်ကလုံခြုံရေးအရာနာမည်မဖော်လိုတဲ့တောင်သူတဦးကဒေသတောင်သူတွေရဲ့အခက်အခဲကိုပြောပြခြင်းလို့ပါဆိုပြီးရင်ဖွင့်လာတဲ့စာကိုတင်ပြပါမယ်ဒီတာယာဝတီအရှိချမ်းကတောင်သူတွေကိုမြမလေယာဘန်ရဲ့မန်နေဂျာဆိုတဲ့အမျိုးသမီးကဘန်ချင်းငွေတွေကိုအတင်းဖိအားပေးပြီးချင်းချောက်တောင်းခံနေပါတယ်တဲ့လေသမားတွေခင်ဗျာပဲကမထွက်နွေစပားကိုမြေဩစာတအိတ်တသိန်းနှုံးနဲ့စပားပေါ်ပေးယူဆိုင်ပြီးတော့လုံးလဲချလဲလိုက်နေတဲ့အချိန်မှာချင်းငွေတွေကိုအတင်းပြန်ဆက်ခိုင်းနေတာပါဗျာအစီဝေးခေါ်ပြီးတော့မလာတဲ့တောင်သူတွေကိုလည်းရဲနဲ့အိမ်အထိလိုက်ခေါ်ပြီးတော့အစီဝေးတက်ခိုင်းပါတယ်တဲ့အစီဝေးသွားတက်ကြပြန်တော့လဲမဖြစ်မနေဆက်ပါမယ်ဆိုပြီးတော့လက်ပွေနှိပ်ခိုင်းပါတယ်တဲ့ပြန်မဆက်တဲ့တောင်သူတွေကိုလည်းလဲသိမ့်မယ်ရုံးတင်ပြီးတရားစွဲမယ်ဆိုတာမျိုးတွေပါချင်းချောင်းနေပါတယ်တဲ့တောင်သူတွေမှာသီးနှံတွေကမဖြစ်အရင်အနည်းတွေကကြီးနဲ့ကြက်တဲနေချိန်မှာဘန်ရဲ့ဖိအားပေးမှုတွေနဲ့ပါကြုံနေကြရတာပါ။ဒါကြောင့်ဒီဒေတာတောင်သူတွေရဲ့အကြက်အတဲတွေကို RFA ကနေတဆင့်ရင်ဖွင့်လိုက်ပါရယ်။ RFA အစင်အမြဲတည်ရှိပါစေလို့ဆန္ဒပြုလိုက်ရပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့မန္တလေးဘက်ကပေးပို့လာတဲ့စာကိုတင်ပြပါမယ်။ရဲရွာရေအားလျက်စစ်စီမံကိန်းမှာတစ်မောင်ခိုထော်လာကြီးတွေကိုအခကျင်းငွေယူပြီးတော့စခန်းတောင်ဝင်ရှိသူတွေကဝင်ထွက်ခွင့်ပြုနေပါတယ်ဆိုပြီးတော့ပြောပြလာတာပါ။ဒီစီမံကိန်းမှာလုံခြုံရေးတာဝန်ကြတဲ့ရဲဝင်တန်းတွေကတစ်မောင်ခိုသမားတွေရဲ့ရိတ်ခါ73စီဆက်ပိုပစ္စည်းအရက်ပီယာစတဲ့ပစ္စည်းတွေကိုအခကျင်းငွေယူပြီးတော့ cycle carry နဲ့နေတိုင်းပို့ပေးနေပါတယ်တဲ့ရမန်းကြောက်ပုံကျေးရွာထဲမှာလည်းဒီတရားမဝင်သစ်ခွဲဆက်တွေဒေသအခေါ်ပုံဝိုင်းလို့ခေါ်တဲ့လောင်းကစားဝိုင်းတွေကလည်းဒီနေတိုင်းရဲစခန်းနဲ့အုပ်ချုပ်ရေးမှုတွေကိုတင်းဆက်ချီလိုင်းကျေးပေးပြီးတော့ပေါ်ပေါ်တင်တင်လှုပ်ဆောင်နေပါတယ်တဲ့ရွာထဲမှာလည်း cycle ခိုးမှုတွေနေ့စဉ်ကြုံတွေ့နေရပါတယ်ဒီမောင်ခိုတွေလောင်းကစားတွေကင်းရှင်းပြီးတော့အေဂျင့်တဲ့ရဲရမန်းဒေတာဖြစ်စေဖို့အားလုံးသိရှိနိုင်ပါရန်တင်ပြအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါပေးပို့တဲ့အီးမေးလ်အကောင့်ကိုတော့မဖော်ပြပါနဲ့လို့မြစ်တာရက်ခံထားပါတယ်ရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
အခုတခါတော့ရန်ကုန်စက်မှုဆောင်ကလုပ်ငန်းရှင်တယောက်ယင်ဖွင့်လာတဲ့စာကိုတင်ပြကြပါမယ်။ရန်ကုန်မှာလျက်စစ်မီကတရက်ကို၄နာရီပဲလာပါတော့တယ်တဲ့။ဒီလာတဲ့၄နာရီအတွင်းမှာလည်းနိုင်ဝတ်တနာရီလောက်ထပ်ပြတ်ပါတယ်တဲ့။စက်တွေကဒီလျက်စစ်မီနဲ့ပဲအဓိကထားပြီးတော့အလုပ်လုပ်နေရတာမို့အလုပ်ချိန်၈နာရီမှာအလုပ်သမားတွေက၅နာရီလောက်ထိုင်နေရပါတယ်။အခုဆိုရင်အလုပ်သမားတွေကိုမလျှော့ကျင်ပေမဲ့မီးကြောင်ဘလို့မှရှေ့ဆက်ဖို့မဖြစ်နိုင်တော့လို့ဒီလကုန်ရင်လူဦးရေ၃ပုံ၃ပုံလောက်လျှော့ရတော့မှာပါတဲ့။မီးမလာလို့မီးစက်မောင်းပြန်တော့လဲစီကလိုချင်တိုင်းဝယ်မရပါဘူးဒီစီအခက်အခဲကြောင့်ကုန်ပစ္စည်းတွေလည်းအရင်ဈေးနဲ့ရောင်းမရတော့လို့ဈေးတက်ရပါတယ်တဲ့ဒီရန်ကုန်စက်မှုဆောင်မှာမီးမမှန်ပေမဲ့ရန်ကုန်ရဲ့စစ်တပ်ဝင်တွေကမိတ်ဆွေတယောက်ရဲ့စက်ရုံကတော့တတ်ထဲမှာမို့မီးမှန်နေလို့သူ့ရဲ့ကုန်ပစ္စည်းတွေဆိုရင်ကျွန်တော်တို့ထက်ဈေးတော်တော်တက်တာနေပါတယ်တဲ့နေပြည်တော်မှာရှိတဲ့စစ်တပ်နဲ့ပတ်သက်နေတဲ့စက်ရုံတွေဆိုရင်လဲမီးမှန်တဲ့အတွက်ကျွန်တော်တို့မှာပစ္စည်းချင်းတူရင်တောင်မီးလာတာချင်းကမမျှတတာကြောင့်ကုန်ထုတ်လုပ်နိုင်စွမ်းကဘလို့မှမရှင်နိုင်ဘူးဖြစ်နေပါတဲ့တဲ့လျှက်စစ်မိသားတကြံပြီးတဲ့အထိဒီအတိုင်းတရက်၄နာရီပဲရမယ်ဆိုရင်ဒီတကြံပြီးရင်ဆက်ယုံပေးရတော့မယ့်အခြေအနေမှာရှိနေပါတယ်လျှက်စစ်ကားတွေမစီရရင်နေပါစေမိသားမှန်အောင်ပေးရင်ရပါပြီလို့စက်မှုဆောင်ကဆက်ယုံအနေနဲ့တောင်းဆိုခြင်းပါတယ်ဆိုပြီးတော့ရင်ဖွင့်ပေးပို့လာတာပါရှင်အခုတခါပသိမ်ဘက်ကအခြေအနေတွေအကြောင်းပေးပို့လာတဲ့စာကိုတင်ပြခြင်းပါတယ်ပသိမ်မျိုးပေါ်ကယင်တင်းရဲတွေဟာခစ်ကာလအခြေအနေကိုအကြောင်းပြပြီးတော့စစ်ဆေးတင်တာကိုမစစ်ဆေးပဲနဲ့မဆိုင်တာတွေကိုစစ်ဆေးပြီးတော့ပတ်စံတောင်းနေပါတယ်တဲ့တက္ကသိုလ်ဖွင့်ချိန်မှာလဲចောင်းသားចောင်းသူတွေကိုပြစ်မှတ်ထားပတ်စံတောင်းတဲ့အပြင်ပတ်စံမပါတဲ့ចောင်းသားတွေကိုဆိုရင်လဲသူတို့အလုတ်သိမ်းတဲ့အချိန်ထိစောင့်နေခိုင်းပြီးတော့သူတို့အလုတ်သိမ်းမှပြန်ခိုင်းပါတယ်တဲ့တက္ကသိုလ်ចောင်းသားတွေစောင့်မေးပွဲဖြေနေချိန်ဒီ3လပိုင်း9ရက်နေ့ကလဲlicense စစ်ပြီးတော့ပတ်စံတောင်းတဲ့အပြင်ចောင်းသားကက်ပြတာတောင်ပေးမသွားတာကြောင့်ចောင်းသားတယောက်စောင့်မေးပွဲဖြေဖို့နောက်ကျခဲ့ရပါတယ်တဲ့ဒါကြောင့်ဝန်ထမ်းကျင့်ဝတ်နဲ့မညီပဲအဂရီလိုက်စားနေတဲ့ပသိမ်မျိုးကယင်သိမ်းရဲတွေကိုထိထိရောက်ရောက်အရေးယူပေးနိုင်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေကို RFA ကနေတဆင့်တင်ပြအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါပေးပို့သူရဲ့လုံခြုံရေးအရာအကောင့်နံပါတ်ကိုမဖော်ပြဘဲတင်ပြလိုက်ရပါတယ်ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေRFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။